ဒေါ်စစုကြည်ပေါ်ဆွဲဆိုတဲ့အောက်ရီလိုက်စားမှုဆွဆွဲချက်အမှုတွေကိုတောက်ချနေတိုင်းနှစ်ပတ်တစ်ကြိမ်စစ်ဆေးသွားမယ်လို့သိရပါတယ်။လက်ရှိအချိန်တော့ဒေါ်စစုကြည်ပေါ်စုစုပေါင်းစက်တမှုနဲ့ဆွဲဆိုထားပြီးတရားရုံးကဆွဲချက်တင်တဲ့အဆင့်မဆုံးဖြတ်ရသေးပါဘူး။စက်တမလာတတိယပတ်အတွင်းဒေါ်စစုကြည်ရဲ့အမှုတွေနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့ပြောပြပေးတော့မှာဖြစ်ပါတယ်ခင်ဗျာ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်ကိုစစ်ကောင်စီဘက်ကတရားစွဲထားတဲ့အမှုတွေကိုအခုတစ်ပတ်အတွင်းနေပြည်တော်ကတည်ထောင်တရားရုံးမှာပြန်ပြီးတော့ကြားနာစစ်ဆေးခဲ့ပါတယ်။ဒိုဘစ်ကာယောကကြောင့်တရားရုံးကြားနာစစ်ဆေးမှုတွေကိုနှစ်လကျော်ကြာရနာထားခဲ့ပြီးတဲ့နောက်အခုတစ်ပတ်မှာပြန်လည်စတင်စစ်ဆေးခဲ့တာပါ။ဒီတစ်ပတ်မှာတော့မန္တလေးတိုင်းတရားလွှတ်တော်မှာဒေါ်စန်းစုကြည်ပေါ်အောက်ရီလိုက်စားမှုနဲ့စွဲဆိုထားတဲ့အမှု၄မှုကိုလည်းတောက်ကြနေကစတင်စစ်ဆေးခဲ့ပါတယ်။ဒီမှုတွေဟာနောက်ထပ်ထပ်တိုးတာတွေမဟုတ်ပဲပြီးခဲ့တဲ့လတွေကလေးကဆွဲဆိုထားတဲ့အမှုတွေဖြစ်တယ်လို့ဒေါ်စန်းစုကြည်ရဲ့အကျိုးဆောင်ရှေ့နေဦးခမောင်စောက VOA ကိုပြောပါတယ်
။ဟိုလေးမှုကမန္တလေးတိုင်းပြည်အရုံးတော်ပါတယ်။မှာသူစီဘိုင်းဝေးပြရ။မန္တလေးတိုင်းပြည်အရုံးတော်အစ်စ်မှာအဲ့ဒီလေးမှုကဒီကြောင်မန္တလေးတိုင်းပြည်အရုံးတော်အစ်စ်ရောသက်ကွန်လေးရဲ့ဒီကမြေကြီးတော်မှာပဲရုံတာဆိုင်ပါတယ်။
ဟုတ်
ကဲ့အဲ့ဒီကအဲ့ဒီဒီလိုတော့တော့သာရှိကြီးတက်တက်ကနမ်မှုပေါ့ဗျာသူပြောချင်နမ်မှုအဲ့ရည်ရည်ကနပတ်တကာစေတော်လာနေတယ်ဇနီးတော်မှာတောက်ကြနေတိုင်
းဒေါ်စန်းစုကြည်ကိုစစ်ကောင်စီဘက်ကအာဂရီလိုက်စားမှုငါးမှုအပေါင်းမဲ့စုစုပေါင်းအမှု17မှုနဲ့တရားစွဲထားတာပါဒါပေမဲ့အခုလောလောဆယ်မှာတော့ဒီမှုတွေနဲ့ပတ်သက်ပြီးရဲကအမှုဖွင့်ထားတာကိုတရားရုံးမှာစစ်ဆေးတဲ့အစ်စ်မှာပဲရှိနေသေးပြီးတမှုမှစွဲချက်မတင်ရသေးဘူးလို့တရားလွတ်တော်ရှေ့နေဦးခမောင်စောကပြောပါတယ
်။အမှုမှတရားပဲပေါ့။အမှုတွေကရာဇမီရဲ့ထုံးစံကတည်လို့ပြီးအမှုတည်ပြီးရှေ့ရနေကြတော့မှလို့ကလွတ်တော်ပေါ်ရရဲစွဲချက်နဲ့ပေါ့နော်။တရားရုံးကိုတင်တယ်ဟမ်။ဒီတရားရုံးကဒီအမှုကိုလက်ခံပြီးရင်တည်လို့နဲ့လူပြတ်သက်ပြီးကိုဆက်တယ်ရ။အဲဒီလိုနဲ့လူပြတ်သက်ပြီးဖြစ်ပြီးရတယ်အဲ့ဒါကိုကိုယ်ပေါ်တဲ့အခါမှာယုံကနေပြီးတော့မှအကျတဲ့လို့လို့ပြီးလို့ဖြစ်တဲ့အခါဒီဆွဲချက်ရှောက်ရဲချက်နောက်ကပ်ပြရတယ်ဗျာအပြီးလို့မှဆွဲချက်ပြည့်တဲ့တည်းကြီးလည်းခါရမှာတော့တည်းလည်းဆိုရင်အပြစ်မရှိဘူးလို့ကျွန်တော်မြင်ဆိုရချင်ရယ်ဆွဲခါရံပြီးသွားတက်ပြီးပြရတယ်ပြီးတော့ဗာအပြီးကအမင်းချတယ်အဲ့တော့သူကဆွဲချက်ရှောက်ရဲချက်တပုပြပြီးပါပြီဒါမဲ့အမင်းချတယ်ပေါ့ကြီးခဲ့တဲ့ရုပ်ကြီးမှာဒါရငါခါကူနေပေါ့ဗျာအဲ့ဒီအမှုတွေဆွဲချက်တင်ပြတယ်အာဒီမန်စပီချာချောခွာတော့ကျောင်းလည်းရပြီးပါလေ။ဒါနဲ့ဒီမှာကဆွဲချက်အမေချာပါမယ်ယုံကဆွဲချက်ပြန်လာပြန်လာ။ဘုဖွင့်နေဆိုတာရေကမ်းမှာဖွင့်ပါလေ။ဒီကမ်းမှာအပြုဖွင့်ပြီးတော့အမှုက FIR ဖွင့်ဖွင့်လို့ရေးအစစ်ဖေးစီလေးကြားလို့ကိုတင်တော့ဒီအိမ်မှာအဲ့ဒီအမှုလက်ခံတာလားလက်ခံပြီးပြန
်။ရန်ကုန်တိုင်းတရားလွတ်တော်နဲ့မန္တလေးတိုင်းတရားလွတ်တော်တွေမှာဆွဲထားတဲ့အမှုတွေကိုလည်းနေပြီးတော့မှပဲစစ်သွားမှဖြစ်တဲ့အတွက်စစ်ကောင်စီဟာဒေါ်စန်းစုကြည်ပေါ်ဆွဲထားတဲ့အမှုတွေအားလုံးကိုနေပြီးတော့တနေရာထဲမှာပဲစစ်သွားဖို့ပြင်ဆင်ထားပုံရတယ်လို့မြင်ရပါတယ်။အခုလိုအမှုတွေအားလုံးကိုနေပြီးတော့တနေရာထဲမှာပဲစစ်သွားဖို့လုပ်နေပေမဲ့လည်းမူလကအမှုအခြေအနေတွေအပြင်နှစ်လကြာတရားရုံးစစ်ဆေးမှုတွေကိုရပ်နားထားခဲ့တာတွေကြောင့်ရိုးရှင်းတဲ့အမှုတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီရဲ့တရားရုံးတွေဘက်ကမျှော်မှန်းထားသလိုမျိုးရပ်ပေါင်း180အတွင်းပြီးပြီးနိုင်ကြတော့ပို့ပြီးတော့နည်းလာတယ်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ